ပြည်နယ်အစိုးရနဲ့ပြည်နယ်လွှတ်တော်က NLD ကလွှမ်းမိုးထားတယ်ပေါ့ဆရာအဲ့ဒီလိုအခြေအနေမှာ NLD ပါတီဝင်မဟုတ်တဲ့လွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဒီလောက်အကန့်ရတဲ့အခြေအနေလေးနည်းနည်းသိချင်ပါဆရာ
လောက်အကန့်ရတဲ့အပိုင်းကတော့တိတ်တားကြီးဟိုခက်ခဲတော့မရှိပါဘူးချင်းချင်းဒီ NLD နဲ့ကိုယ်စားလှယ်တွေနဲ့ချိတ်ဆက်ဆောင်ရွက်တဲ့အပိုင်းနဲ့တော့ဟိုကြီးကြီးမားမားအခက်ခဲတော့မရှိပါဘူး
ကျန်ကန်ရေးလွှမ်းမိုးတဲ့အစိုးရနဲ့အခုလက်ရှိမှာ NLD လွှမ်းမိုးတဲ့အစိုးရကြားထဲမှာဗာများကွာခြားမလဲခင်ဗျ
ပထမသက်တမ်းနဲ့အခုဒုတိယသက်တမ်းဒီအစိုးရဖွဲ့စည်းတဲ့အပိုင်းမှာအာသာချက်အားနည်းချက်ကနှစ်မျိုးစလုံးရှိတယ်အရင်ပြည်ခံဖြိုးဥဆောင်နဲ့ပြည်ခံဖြိုးခေတ်အစိုးရသက်တမ်းမှာကြတော့သူတို့ရဲ့အစိုးရဘက်ကအတွေ့အကြုံအင်မတန်ကောင်းတယ်သို့တော်သူတို့ရဲ့အားနည်းချက်လူလူထောက်ခံမှုကတော်တော်လေးမရှိခဲ့ဘူးဆိုတော့သူတို့ရဲ့အချမှတ်လိုက်တဲ့မူဝါဒဆိုရင်လူလူကတော်တော်လေးဟိုဘယ်လိုပြောမလဲမယုံကြည်တာများတယ်နောက်ပြီးတော့သူတို့စီမံကိန်းချမှတ်တဲ့စီမံကိန်းတွေအားလည်းတကယ်လဲဟိုလူလူကလက်မခံနိုင်တဲ့စီမံကိန်းတွေများခဲ့တယ်ဒါကဒီအားနည်းချက်ပေါ့ဒီဘက်အစိုးရကတော့အားတာချက်ကတော့လူလူထောက်ခံမှုအပြည့်အဝရှိတယ်သို့တော့အားနည်းချက်ကတော့သူတို့ရဲ့အရင်အရင်ဒီအုပ်ချုပ်ရေးရန်နေရာနဲ့ပတ်သက်တာအတွေ့အကြုံကတော့အားနည်းတယ်သို့တော်လည်းပဲကျွန်တော်တို့အချိန်တစ်ခုတော့ရယူဖို့လုပ်တယ်အခုတက်လာတဲ့အစိုးရပေါ်မှာဒီအုပ်ချုပ်ရေးရန်နေရာကိုအကောင်းကျွမ်းကျွမ်းချင်းချင်းတိရှိဖို့အတွက်အချိန်တစ်ခုတော့ပေးရမယ်အဲ့တော့သူတို့ဘက်ကလည်းတအားကိုမြန်မြန်ဆန်ဆန်လုပ်ဖို့တော့လိုတယ်လို့ကျွန်တော်မြင်တယ
်လက်တလုံးမှာဖြစ်သွားတာပေါ့နော်မွန်ပြည်နယ်မှာကော်မရှင်ဖွဲ့တဲ့နေရာမှာပြည်နယ်လွှတ်တော်ကိုအတိမပေးဘဲနဲ့ဖွဲ့လိုက်တယ်ဆိုပြီးတော့တရင်တွေတက်လာတယ်ပေါ့နော်ပြည်နယ်ဝန်ကြီးချုပ်ကနေပြီးတော့လွှတ်တော်ဥက္ကဋ္ဌကိုခေါ်ပြီးတော့ကျင်းတယ်ဆိုတော့အဲ့လိုမျိုးတရင်တွေထပ်တက်လာဆရာဆိုတော့ပြည်နယ်အစိုးရဖွဲ့အနေနဲ့လွှတ်တော်အပေါ်ဩဇာတရားမှုအနေထားဟောဘလို့ရှိမယ်လို့ဆရာထင်တယ
်ပြည်နယ်အဆင့်စီမံကိန်းကော်မရှင်ဖွဲ့စည်းရေးကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့လွှတ်တော်ကိုလာပြီးတော့မတင်ပြတဲ့အတွက်ကျွန်တော်တို့ကိုယ်စားလှယ်တွေကမချေမနှဖြစ်တာမဟုတ်ဘူးဗျပြည်နယ်စီမံကိန်းကော်မရှင်ဖွဲ့စည်းဖို့အတွက်ကပြည်ထောင်စုဒီတမရယုံကနေပြီးညွှန်ကြားချက်အရာပြည်နယ်ဆိုရာဖွဲ့ရတာဒီဖွဲ့စည်းတဲ့အဖွဲ့ဝင်ထဲမှာနှစ်ဦးလောက်ကလူလူမကြိုက်တဲ့ပုံကိုယ်တွေပါနေတယ်အဲ့တော့လူလူကအကုန်လုံးတော်တော်လေးဝေဖန်ကြတယ်လူလူကတော်တော်လေးကျွန်တော်တို့လွှတ်တော်ကိုပြောလာတယ်ဒီကိစ္စကိုဆွေးနွေးပေးပါပြောပေးပါတိုက်တွန်းပေးပါဆိုပြီးတော့ကိုယ်စားလှယ်တွေကသစင်ဒါအထူးအဖြစ် NLD ကိုထောက်ခံတဲ့လူလူတွေတော်တော်များများအဲ့ဒီကိစ္စကိုတော်တော်လေးလက်မခံတဲ့အနေအထားမျိုးရှိတယ်တထုံမဲဆန္ဒနဲ့မှတ်သိကကိုအောင်ကျော်သူကဒါကိုဒီကိစ္စကိုအကောင်းဆုံးဖြစ်အောင်ရွေးချယ်ဖွဲ့စည်းပေးဖို့သူကအကြံပြုတိုက်တွန်းတဲ့သဘောမျိုးပါအဲ့ဒီနေ့ညနေမှာပဲသူတို့ပြန်လဲပြင်ဆင်လိုက်တယ်ဆိုတဲ့သတင်းကျွန်တော်ကြားတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါအစိုးရရဲ့လုပ်ပိုင်ခွင့်ဖြစ်တယ်ကျွန်တော်လွှတ်တော်အနေနဲ့မဆွတ်ဖက်ဘူးဒါပေမဲ့လူထုအတန်ဒီလွှတ်တော်ရဲ့အတန်ဖြစ်တာကိုဒါဒီလူထုအတန်ဖြစ်နေတယ်ဒါကိုအကောင်းဆုံးဖြစ်အောင်ကူညီဖြည့်ရှင်ပေးဖို့သူကဒါတိုက်တွန်းတယ်အခုလက်ရှိအစိုးရနဲ့ကျွန်တော်တို့ပေါ်မှာလွှမ်းမိုးမှုမျိုးကြီးတော့မဟုတ်ပါဘူးအဲတေချာတာတခုကတော့ကျွန်တော်တို့နဲ့ဒီပြည်နယ်အစိုးရနဲ့ကျွန်တော်ပြည်နယ်လွှတ်တော်ကြားမှာအဲ့ဒီလိုမျိုးအားရသေးမှမဟုတ်မျိုးတော့မရှိပါဘူ
းလက်ရှိအစိုးရအနေနဲ့ဒီငင်းငယ်ဖြစ်စင်မှာအဓိကကြားတဲ့စိန်ခေါ်မှုတွေဘာတွေဖြစ်မယ်လို့ဆရာထင်တယ်
ငင်းချမ်းရေးကတချို့ကပြောကြတာပေါ့ငင်းချမ်းရေးလူချင်းလက်နက်ချအလင်းဝင်တမတ်ရေးသူဒါကတော့ကျွန်တော်တို့ပြောရင်တော့လွယ်လွယ်လေးတွေးရင်တော့အဲ့ဒါလိုပဲဖြစ်တာပေါ့ဒါပေမဲ့လက်နက်ကင်တော်လာနေရတဲ့ဒီတိုင်းသားလူဟိုလက်နက်ကင်အဖွဲ့အစည်းတွေမှာလည်းသူတို့ရဲ့ဟိုယုံကြည်ထားတဲ့ယုံကြည်ချက်မျှော်လင့်ချက်တွေအများကြီးရှိပါတယ်သူတို့ရဲ့ယက်တိချက်တွေတကယ်ဖက်ဒရယ်စနစ်တိုင်းသားတွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အဲ့ဒီအပြင်ကုသေသမှာကိုယ့်ရဲ့တဘာဝရင်းမြစ်ကိုကိုယ့်ကိုယ်ပိုင်အော်စီမံခန့်ခွဲခွဲဒါတွေအများကြီးပါဒါတွေကိုမစင်စားဘဲနဲ့ငိမ့်ချမ်းရေးကိုသွန်းအားပေးလို့တော့မရအောင်ဒါကြောင့်မို့သူတို့မှလည်းသူတို့ခံစားချက်နဲ့သူတို့ရဲ့ယက်တိမှုနဲ့သူတို့ရဲ့မျှော်လင့်ချက်ပါနိုင်တယ်ဘာတွေလဲဆိုတာအပေးယူအလျှော့အသင်တော့ဘလို့မဆိုလှုပ်တင်တယ်လို့ကျွန်တော်မြင်တယ်ဒါကလည်းကျွန်တော်တို့အားလုံးအတွက်စင်စားပြီးလုပ်ရမယ်အလေးနဲ့ထားရမယ်ကိစ္စဖြစ်တာဟုတ်